ဒီကနေ့ည၈နာရီသတင်းမှာပြောခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့၂၄နာရီတွင်ကိုဗစ်ပိုးစစ်ဆေးနမူနာ22,800 ရှိခဲ့ပြီး2,189မှာပိုးတွေ့ရှိခဲ့ပါတယ်။ပိုးတွေ့ရာနှုန်း 9.59 ရာနှုန်းမှာသေဆုံးသူ85ဦးရှိပါတယ်။ဒီနေ့ထိကပ်ဘေးအသက်ဆုံးပါသူအဆိုးရစီးရင်အရစုစုပေါင်းကတော့16,942ယောက်ရှိခဲ့ပါပြီ။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိယောဂါကာကွယ်ဆေးကိုပထမတစ်လုံးထိုးထားပြီးသူတွေအနေနဲ့ဆေးမရရှိရင်တရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုသူ့အချိန်တိုင်းနှလုံးပြန်ထိုးကြဖို့ကျန်းမာရေးဌာနကတာဝန်ရှိသူတို့ဖြစ်တဲ့ဒေါက်တာခင်ကြီးကသူ့ရဲ့လူမှုစာမျက်နှာမှာတိုက်တွန်းထားပါတယ်။